ထိုင်းမြန်မာနယ်စပ်ဖျားသုံးစုနယ်ချားမှာမြန်မာဘက်ကကောစင်တာအွန်လိုင်းလေးလေးခိုင်းနေစီကိုပို့ဆောင်မဲ့အင်တာနက်သုံးလို့ရတဲ့စတားလင့်အလုံးပေါင်း20ကျော်နဲ့ပရင်တာများစက်ပစ္စည်းများကိုထိုင်းစစ်ဆေးရေးဖွဲ့တွေကဖမ်းဆီးလိုက်တယ်ဆိုပြီးအမှတ်20ကိုချေမြန်တက်ရင်လက်ရတက်စ်ဖို့ကမလ20ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ တရင်ထုတ်ပြန်ချက်အရမလ17ရက်နေ့ကကချနာပူရီခရိုင်နေဆက်စစ်ဆေးရေးဂိတ်မှာမတင်ကြရတဲ့ပစ်ကတ်ကားတစ်စီးကိုရှာဖွေဖမ်းဆီးရင်းနဲ့တွေ့ရှိခဲ့ရတာလို့ဆိုပါတယ်။ဒီကားထဲမှာစတားလင့်အင်တာနက်ဆက်22ခုနဲ့လက်ခံကြိယာ5ခုပရင်တာ5ခုကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။ဒီပစ္စည်းတွေကိုတော့မြန်မာနိုင်ငံသားတဦးကတယ်ဆောင်လာတာဖြစ်ပြီးအသက်32နှစ်အရွယ် အခုပစ္စည်းတွေကိုတယ်ဆောင်လာတဲ့သူကအထဲမှာဘာတွေပါတယ်ဆိုတာသူမသိရပဲမြန်မာဘက်ကိုငွေပေးပြီးပို့ခိုင်းခဲ့တာလို့ပြောပါတယ်။ဒီပစ္စည်းတွေဟာထိုင်းဘက်ကတားမြစ်ထားတဲ့အီလက်ထရောနစ်ပစ္စည်းတွေဖြစ်ပါတယ်။လုံးဝခွင့်ပြုလို့မရပါဘူးဆိုပြီးပြောသွားခဲ့တာပါ။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုံသမားရေးအတာဝန်ခံဦးမင်းဦးကတော့ဒီပစ္
ဒီနေ့ကျွန်တော်တို့ဒီကြည့်ရင်အဲ့ဒါမျိုးခုနပြောတဲ့ဟိုအာနာဝင်ရနေပြီးတော့ဟိုစာပြီးတော့ဖန်ပြပါဗျ။ဒါမဲ့တရားတော်ကတော့မအဲ့ဒါချမ်းမြေနဲ့ဆိုင်ဟိုအွန်လိုင်းသင်တန်းနဲ့နေပြီးတော့မာရီရယ်ဆိုတဲ့ဟာမျိုးပြောရမှာ။ဒါကြောင့်ဒီအာနာမျိုးတို့ဟိုဒီမှာအင်တာနက်မှာမရှိလို့ဖြစ်လို့တော့အဲ့ဒီအတွက်ပဲသူဟောပြောပေးတာပါနော်။ကျွန်တော်တို့လာဝင်နေစာပြီးတော့အဲ့ဒီဒ
ဆန်ခရာဘူရီရေစကန်ကတော့ဥပဒေအရရေယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနဲ့ပအဝင်ပတ်သက်နေတဲ့အွန်လိုင်းငွေလိမ်ကိုင်းကွန်ရက်တွေကိုဖမ်းဆီးနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်အခုဖမ်းဆီးစစ်ဆေးမှုတွေဟာဝန်ကြီးချုပ်အမိန့်နဲ့အထူးစစ်ဆင်ရေးလုပ်နေချိန်